ရခိုင်ပြည်နယ်မြောက်ပိုင်းမှာလေယာဉ်နဲ့စံစဘာကဏ္ဍဖွံ့ဖြိုးရေးအတွက်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့ပေးရေးပြည်လဲနေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD မှာမြန်မာနိုင်ငံစံစဘာအသင်းချုပ်ကပူးပေါင်းလှုပ်ဆောင်သွားမယ့်အခြေအနေတွေကိုအသင်းချုပ်တာဝန်ရှိသူတွေကဒီနေ့သတင်းစာရှင်းလင်းပွဲကျင်းပခဲ့တာဖြစ်ပါတယ်။စီမံကိန်းဆောင်ရွက်ရာမှာရေရှည်တည်တံ့ခိုင်မြဲမှုနဲ့ရေရှည်အကျိုးဖြစ်ထွန်းမှုကိုအဓိကခြေခံပြီးရခိုင်ပြည်နယ်အခြေပြုလေယာဉ်စီးပွားရေးအများပိုင်းကုမ္ပဏီကိုဖွဲ့စည်းပြီးတဆင့်ချင်းဆောင်ရွက်သွားမှာဖြစ်တယ်လို့သိရပါတယ်။ဦးစားပေးလှုပ်ဆောင်သွားမယ့်အချက်တွေကိုတော့မြန်မာနိုင်ငံစံတပါအသင်းချုပ်ရဲ့အထွေထွေတွင်းမှုဦးရဲမင်းအောင်ကအခုလိုပြောပါတယ်
။အများပိုင်းကုမ္ပဏီတခုကိုကျွန်တော်တို့ဖွဲ့စည်းပြီးတော့ထူထောင်မှုကျွန်တော်တို့ဒါဟိုဆွေးနွေးထားတဲ့ data ဆုံးဖြတ်ထားတဲ့ data ရှိပါတယ်။အဲ့တော့ဒီအများပိုင်းကုမ္ပဏီကကျွန်တော်တို့ရခိုင်ပြည်နယ်မှာကျွန်တော်တို့လုပ်ငန်းစဉ်6ရပ်ပေါ့နော်။လုပ်ငန်းစဉ်6ရပ်ကိုကျွန်တော်တို့သုံးဖြည့်တွဲမှာဆောင်ရွက်ဖို့ကျွန်တော်တို့ရှိပါတယ်။အဲဒီလုပ်ငန်းစဉ်6ရပ်မှာလက်တလုံးလိုအပ်နေတဲ့လုပ်ငန်းစဉ်2ရပ်ပေါ့လေ။ဒါကိုကျွန်တော်တို့ဒါအခုဒီ2019ခုနှစ်နိုဘမ်ဘာမှာကျွန်တော်တို့စပြီးတော့လုပ်ဖို့ရှိတယ်။အဲ့ဒါကတော့ကျွန်တော်တို့ကဘာလဲဆိုရင်ကျွန်တော်တို့ဒီရိတ်သိမ်းချွေလေးဆက်တွေနဲ့ကျွန်တော်တို့စပားတွေကျွန်တော်တို့ရိတ်ကိုကိစ္စနောက်တော့ကျွန်တော်တို့အချောက်ခံဆက်တွေနဲ့ကျွန်တော်တို့ရခိုင်ပြည်နယ်မှာရှိတဲ့စံဆက်တွေမှာကျွန်တော်တို့အချောက်ခံဆက်တွေကိုကျွန်တော်တို့ထားရှိပြီးတော့ရိတ်သိမ်းပြီးတဲ့စပားတွေကိုအချောက်ခံပြီးတူလောင်သိမ်းစီကိုကိစ္စပေါ့နော်။ဒါကကျွန်တော်တို့နံပါတ်1ကျွန်တော်တို့ဦးစားပေးပြီးဆောင်ရွက်မယ်ကိစ္စဖြစ်ပါတယ်။နောက်ဒုတိယတစ်ချက်ကတော့ကျွန်တော်တို့ဓာတ်မြေဩဇာတွေပေါ့နော်။ဓာတ်မြေဩဇာတွဲရစုကိုဒီကျွန်တော်တို့စံစဘာစိုက်ပျိုးထုတ်လုပ်နေတဲ့တောင်သူတွေသမားတွေကိုတော့တက်တာတဲ့ဈေးနှုန်းနဲ့ရောင်းချပေးဖို့ဖြန့်ပြူးပေးဖို့အစီအစဉ်ဖြစ်ပါတယ်။ဒီလုပ်ငန်းစဉ်တစ်ခုကတော့ကျွန်တော်တို့ဒါချက်ချင်းကျွန်တော်တို့စဖို့ကျွန်တော်တို့အစီအစဉ်နေပါတယ
်။အဲ့ဒီ၃နှစ်စီမံကိန်းမှာလက်တလောကူညီဖြည့်ရှင်းပေးရမယ့်လုပ်ငန်းစဉ်နဲ့ရေတိုးရေရှည်စံစဘာကဏ္ဍဖွံ့ဖြိုးရေးအတွက်ဆောင်ရွက်ပေးမယ့်လုပ်ငန်းစဉ်ဆိုပြီးနှစ်ပိုင်းပါဝင်က2018ခုနှစ်ကနေ2020အထိ၃နှစ်တက်မှတ်ထားပါတယ်။ရခိုင်ပြည်နယ်ကိုလှူဒန်းနေုံထက်တွဲရောက်ရင်းနှီးမြှုပ်နှံမှုကရေရှည်မှာပိုထိအောင်မှာဖြစ်လို့အခုလိုစီစဉ်ရတာဖြစ်တယ်လို့ဦးရဲမင်းအောင်ကပြောပါတယ်။အဲ့
တော့ရခိုင်ပြည်နယ်ကိုကျွန်တော်တို့လူယုံတန်းယုံနဲ့တော့ကျွန်တော်တို့ဒါထိရောက်မှာမဟုတ်ဘူး။တေချာသွားပြီးတော့မှရင်းနှီးမြှုပ်နှံမှုရင်းနှီးမြှုပ်နှံမှုဆိုတာလည်းကျွန်တော်တို့ကပြည်ပရင်းနှီးမြှုပ်နှံမှုဆိုတာပြည်ရင်းရလူတော်မှသွားမလုပ်လို့ရှိရင်ပြည်ပဆိုတာကျွန်တော်တို့ကလာဖို့ဆိုတာမလွယ်ဘူး။ဒါကြောင့်မို့ပြည်ရင်းမှာရှိတဲ့အင်အားစုတွေကိုကျွန်တော်တို့ဘလို့ကျွန်တော်တို့စုစည်းပြီးတော့ကိုတက်နိုင်တဲ့အတိုင်းဒါစုစည်းနိုင်တဲ့အင်အားပုံမှာကြည့်ပြီးတော့ရင်းနှီးမြှုပ်နှံမှုကိုသွားပြီးတော့ပြည်ရင်းကအင်အားနဲ့စပြီးတော့လုပ်မယ်ဆိုရင်နောက်တစ်ချိန်တိုင်းပြည်ပလည်းပါကောင်းပါလာနိုင်တယ်ပြည်ပပါပါလာမယ်ပြည်ရင်းရောပြည်ပရောပေါင်းလုပ်နိုင်မယ်ဆိုရင်တော့ကျွန်တော်တို့ရင်းနှီးမြှုပ်နှံမှုအနေပဲကျွန်တော်တို့ကြံတဲ့ကုံသွယ်မှုဖွံ့ဖြိုးဖို့အခုရင်းနှီးမြှုပ်နှံမှုမရှိတဲ့အတွက်ကုံသွယ်မှုလုပ်နိုင်တဲ့အနေအထားရှိရအောင်မှာကျွန်တော်ခုနပြောသလိုဘင်္ဂလားဒေ့ရှ်ကိုကျွန်တော်တို့ဟို EMTA 5% ပေါ့နော်5%တင်ဖို့ကျွန်တော်တို့ဆောင်ရွက်ဖို့အတွက်အခက်အခဲရှိ
ဒါအပြင်စံတဘာစိုက်ပျိုးထုတ်လုပ်မှုတစ်ခုလုံးကိုတနေရာတဲ့အပီးဆောင်ရွက်ပေးနိုင်မဲ့ Agriculture Business Service Center တွေကိုအမြန်ဆုံးဆောက်လုပ်ပြီးဒေသခံတွေကိုတင်နန်းအပြင်အလုပ်တွေပါပြန်ပေးနိုင်ဖို့ဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံစံတဘာအသင်းချုပ်ရဲ့အမှုဆောင်ရာဇီချုပ်ဦးအောင်ဆန်းကပြောပါတယ်
။ဒီ Agriculture Service Center တွေဖွင့်မယ်။ဖွင့်ရင်အဲဒီမှာအဲရိတ်စက်တည်ထားမယ်၊ထုံစက်တည်ထားမယ်၊ offset စက်တည်ထားမယ်နော်။ဒီမှာလည်းပဲအလုပ်သမားတွေလိုအပ်မယ်။ပြောမယ်ဆိုတော့မှာစက်မောင်းတွေလိုမယ်။စက်ပြင်းတွေလိုမယ်။ဆိုရင်တို့ကအဲဒီမှာတင်နန်းပေးမယ်။ဒေသခံတွေကိုတင်နန်းပေးမယ်။တင်နန်းပြီးပြီအဲ့ဒီဒေသခံတွေကိုပဲဒီစက်မောင်းမှုခန့်မယ်ဒေသခံတွေကိုပဲဆက်ပြေမှုခန့်မယ်ဒေသခံတွေကိုပဲသူကဒီမှာလူသမားတွေနဲ့ဆန်းဆက်ဆိုဆန်းဆက်လူသမားတွေနဲ့ခန့်မယ်နော်သူလောင်ယုံနဲ့ပတ်သက်ရင်လည်းသူလောင်ယုံလူသမားတွေခန့်မယ်နော်ဒီဒေသခံတွေကိုပဲသူက train လုပ်ပြီးခန့်မယ
်လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာမိုးစွားတွေရင်းမဲ့လို့ရေသိမ်းချိန်ရောက်နေပေမဲ့တချို့ဒေသတွေမှာပိုင်ရှင်တွေမရှိတာပိုင်ရှင်ရှိပေမဲ့ရေသိမ်းမဲ့လေယာဉ်လုပ်သားတွေမရှိတာကြောင့်လေလွင့်ဆုံးရှုံးမှုတွေဖြစ်ပေါ်နေတယ်လို့သိရပါတယ်အဲ့ဒါကြောင့်လက်တလောကူညီဖြည့်ရှင်းရမယ့်ကိစ္စတွေထဲမှာအဲ့ဒီမိုးစွားတွေကိုရေသိမ်းဖို့အတွက်ရေသိမ်းချွေလေးစက်တွေတွားရကူညီပေးဖို့အစီအစဉ်နေရလို့လည်းသိရပါတယ်။ရခိုင်ပြည်နယ်မှာစံစဘာအေကတိတက်သမ2တန်းကျော်ရှိပြီးမိုးစွားတစ်ခုတည်းသာစိုက်ပျိုးကြတဲ့အတွက်အခြားရာသီတွေမှာပါမိမိကျိုင်းနှစ်သက်ရာစိုက်ပျိုးနိုင်ဖို့ရေကာတာတွေနဲ့ရေလောင်တမန်တွေတည်ဆောက်ဖို့နဲ့စံပြလေယာဉ်မြေတတ်မှတ်ပြီးမျိုးထုတ်တာသုတေသနလုပ်တာတွေအပြင်တောင်သူပညာပေးလုပ်ငန်းစဉ်တွေကိုလည်းဦးစားပေးဆောင်ရွက်သွားမယ်လို့သိရပါတယ်ခင်ဗျာ။